နောက်ထပ်မေးလို့ရမေးကုန်းကတော့ဒီပြည်တော်တို့ရဲ့တန်တရားဟာဗမာစပြီးတော့ဗမာဆုံးနိုင်မှလည်းရှင်ဗျာတခြားဘာသာတွေကတော့ဖန်ဆင်းရှင်မှစပြီးတော့သူတို့ရဲ့ဖန်ဆင်းရှင်ဖျားမှပဲဆုံးနိုင်လို့ဆိုပါတယ်အကယ်၍ဒီပြည်တော်တို့ဘာသာမှာတန်တရားဟာအစမရှိအဆုံးမရှိဆိုလို့ရှင်ဗုဒ္ဓဘာသာကို infinity ဝါဒလို့သတ်မှတ်လို့ရှင်ရောရနိုင်မှလားရှင်ဗျာ
တန်တရားဟာဘယ်မှစပြီးဘယ်မှဆုံးတယ်လဲအဆုံးကတော့ရှိတယ
်ဟုတ်ပါဗျာ
တရားဓမ္မကျင့်ပြီးတော့နိဗ္ဗာန်ရတဲ့အတိုင်းတန်တရားအဆုံးလို့ပြောတယ
်မှန်ပါဗျာ
အစကဘယ်မှာစတာလဲလို့ဆိုအလုံးကိုရှိကြတဲ့ဟာကိုအစရှာမယ်ဆိုလို့ရှိရင်တော့ကဘာပေါင်းမြောင်များဆိုတာလက်ရှာနေလို့အစမရှိဘူးလို့မြတ်စွာဘုရားမဟောဘူ
းမှန်ပါဗျ
ာအစကိုမသိနိုင်ဘူးလို့ဟောတယ
်မှန်ပါ
ဗျာမရှိဘူးနဲ့မသိနိုင်ဘူးကကွဲပြားတယ်မဟုတ်လား
ကွဲပြားပါတယ်တင်ပါဗျာ
မြတ်စွာဘုရားဟောတာကတန်တရားအစမရှိဘူးလို့ဟောတာမဟုတ
်မှန်ပါဗျာ
အနမတေကောယံဘိက္ခွေတန်တာရောဒီတန်တရားကြီးဟာဘယ်တော့ဆခဲ့တယ်ဆိုတော့အစကိုမသိနိုင်ဘူးလို့ပြောတာနောက်ကြောင်းပြန်ကြည့်တော့လဲအစကိုမသိနိုင်ဘူးဥပမာမဲ့ဆိုတော့မျိုးစိတ်လေးတစ်ခုရဲ့အစကိုရှာကြည့်အောင်တရက်စိတ်လေးတစ်ခုဒီတရက်စိတ်ဘယ်အရာလဲတရက်ပင်ကရတယ်တရက်ပင်ဘယ်အရာလဲတရက်စိတ်ကရတယ်အဲ့တရက်ပင်နဲ့တရက်စိတ်ကိုအစရှာကြည့်မယ်ဆိုရင်ရှာဖို့တွေ့နိုင်မှာမလား
တွေ့နိုင်ပါဘူ
းကျက်မနဲ့ကျက်ဥကျက်ဥကဘယ်အရာကျက်မအရာကျက်မကြတော့ဘယ်အရာကျက်ဥကအရာအဲကျက်မကျက်ဥလည်းပဲရှာလို့ရမှာမဟုတ်ဘူ
းမှန်ပါဗျာ
ဘာကြောင့်လို့ဆိုရင်အလုံးကိုရှည်လျားနေတဲ့အရာကြီးတစ်ခုကိုအစကိုသွားပြီးတော့ရှာလို့မရနိုင်တဲ့အတွက်ကြောင့်မသိနိုင်သောအစရှိတယ်အစကိုမသိနိုင်ဘူးဘာကြောင့်မသိနိုင်တာတော့ဆိုသိရှိဝေးနေတယ်မင်းလိုက်လည်းပဲတွေ့မှာမဟုတ်ဘူ
း
မတွေ့နိုင်တော့ရှိဝေးတယ်
မှန်ပါ
ဗျာမတွေ့နိုင်တာကိုလိုက်ရှာနေရင်မင်းဘဝမှာကောင်းရတွေလုပ်ဖို့ရအခွင့်အရေးရှိတော့မှာမဟုတ်တော့ဘူ
းမှန်ပါဗျာ
ဆိုတော့အနေနဲ့မြတ်စွာဘုရားတန်တရားအစကိုမသိနိုင်ဘူးလို့ပဲဟောတယ်မရှိဘူးလို့ဟောတော့မဟုတ်ဘူးဒါကအမှန်တခုနော
်မှန်ပါဗျာ
ခြားဘာသာယူဆများကဖះမှာစပြီးဖះမှာဆုံးတယ်ဆိုတာလေဒါတော့မပြောရဘူးသူတို့ပြောတဲ့ဟာကိုပြောမယ်ဆိုရင် creator လို့ခေါ်တယ်ဖန်ဆင်းရှင်ကစတယ
်မှန်ပါဗျာ
သူတို့မှလည်းဖန်ဆင်းရှင်ဝါဒကိုလူတိုင်းလက်ခံတာမဟုတ်ဘူ
းမှန်ပါဗျာ
အိန္ဒိယဖီလိုဆိုဖီကိုဖတ်ကြည့်လို့ရှင်ဒီစံခယဖီလိုဆိုဖီဆိုတာရှိတယ်စံခယဖီလိုဆိုဖီမှာပကတိသဘုတ်တန်နဲ့ဆိုရင်ပရကရုတိလို့ခေါ်တယ
်မှန်ပါဗျာ
အဲ့ပရကရုတိဆိုတဲ့အရာကနေသထာဝရဘယ်တော့မှမပျက်စီးတဲ့အရာတစ်ခု
မှန်ပါဗျာ
အဲ့ဒါကိုပုရုရှဆိုတဲ့အရာတစ်ခုနဲ့ပေါင်းလိုက်တဲ့အခါအသက်ဝင်လာပြီးတော့လှုပ်ရှားတယ်လို့သူတို့သုံးတယ်
မှန်ပါဗျာ
စံခယဖီလိုဆိုဖီက
မှန်ပါဗျာ
ဘာသာတရားဘာသာအယူဆလို့ဆိုတဲ့ထဲမှာတအားများတဲ့ယူပါစာအယူဆတွေဟာ
တင်ပါဗျာ
အခုခေတ်ပြောနေတဲ့ခရစ်စတန်တို့အစ္စလာမ်တို့တွေမဟုတ်ဘူးအများကြီးပဲရှိတယ်နော်အများကြီးရှိတော့ဖခင်မှာစပြီးဖခင်မှာဆုံးတယ်လို့ပြောတဲ့လူတွေက creator ကိုလက်ခံတဲ့လူတွေ God ကိုလက်ခံတဲ့လူတွေအတွက်သာဖြစ်တယ
်မှန်ပါဗျာမှန်ပါ
God ကိုလက်မခံတဲ့လူတွေအများကြီးရှိတယ
်မှန်ပါဗျာ
နော်အဲ့ကြောင့်မို့ဖခင်မှာစပြီးဖခင်မှာဆုံးတယ်ဆိုတာဘေဝါဒတုံးလို့ပြောရမယ်ဆိုလို့ရှိရင်Hindu is sin. Hindu is sin. So Hindu wara ကိုကြည့်မယ်ဆိုရင်သူတို့ကိုဗြဟ္မာဆိုတဲ့ခေါကနေပြီးတော့ဖန်ဆင်းလိုက်တယ
်မှန်ပါဗျာ
ဖန်ဆင်းလိုက်ပြီးတော့နောက်ဆုံးမှာဒီဗြဟ္မာကြီးနဲ့ပြန်ပေါင်းလိုက်လို့ရှင်တန်တရားဝကလွတ်တယ်ခေါ်တယ
်မှန်ပါဗျာ
အဲ့ဒါမျိုးကြတော့ဖះမှာစားပြီးဖះမှာဆုံးတယ်လို့ပြောလို့ရတယ
်မှန်ပါဗျာ
နော
်မှန်ပါဗျာ
ဒါက Hindu wara ဘာမှဆိုရလဲနောက်ပိုင်းကျတော့သူတို့ကတတဝါမဟုတ်တော့ဘူးတကောရှင်မဟုတ်တော့ဘူးတဘာဝတရားတစ်ခုဖြစ်တယ
်မှန်ပါဗျာ
တဘာဝတကောနောက်ဆုံးမှာဖီလိုဆိုဖီနဲ့လိုက်ရှာလိုက်တဲ့အခါတဘာဝတရားတစ်ခုကိုသားလဲအဟမသမိဗြဟ္မာဆိုပြီးသူတို့ကသူကိုယ်တိုင်ဗြဟ္မာဖြစ်တယ်အဲ့ဗြဟ္မာလိုက်ပြီးတော့အကောင့်ထဲရှာလိုက်ပြန်တော့မရှိတော့ဘူးနောက်ပိုင်းကျတော့
မှန်ပါဗျာ
အဲ့လိုထိအောင်ဖြစ်တယ
်မှန်ပါဗျာ
ဟိန္ဒူမှာဗြဟ္မာဆိုတာက creator
မှန်ပါဗျာ
ဗိရှင်နုက protector
မှန်ပါဗျာ
ရှိပန်းဆိုတာက destroyer ဖျက်ဆီးသူ
မှန်ပါဗျာ
အဲ့တော့တိဆောက်သူကတယောက်ထိမ့်သိမ့်သူကတယောက်ဖျက်ဆီးသူကတယောက်ဖျားသုံးစုသူတို့မှာ
မှန်ပါဗျာအ
ဲ့တော့သူတို့မှာဒီရဲတယ်ဆိုတာလည်းမရှိဘူးပေါ့နော
်မှန်ပါဗျာအ
ဲ့တော့သူတို့ရဲ့မောက်ရှာလို့ခေါ်တဲ့လွတ်မြောက်မှုဘဝရဲ့လွတ်မြောက်မှုဆိုတာဖျားသခင်ကဖန်ဆင်းလိုက်တဲ့အခါမကောင်းတဲ့ကံတွေကောင်းတဲ့ကံတွေလုပ်ပြီးတော့ကံကြမ္မာရဲ့အနှောင့်အဖွယ်ထဲမှာတန်တရားထဲမှာတည်တယ်။တည်တာကိုဘုရားသခင်ကဖန်ဆင်းတယ်ဆိုတော့အတိညာရရင်ဝိဇ္ဇာ
။မှန်ပါဗျာ
။အတိညာဝိဇ္ဇာလို့ခေါ်တယ်။အဲ့ဒီဝိဇ္ဇာရပြီးတော့ ဖရာသခင်ဖန်ဆင်းသူနဲ့ပြန်ပေါင်းထုတ်ခြင်းဟာသူတို့အတွက်နိဗ္ဗာန်ပဲ
မှန်ပါ
ဒါအဲ့ဒီဟိန္ဒူဝါဒအကြောင်းပြောပြတာနော်ဗုဒ္ဓဘာသာကအစမရှိအဆုံးမရှိ infinity အယူဝါဒလို့သတ်မှတ်ရင်ဖြစ်နိုင်ပါသလားဆိုတာဒါမဟုတ
်မှန်ပါဗျာ
အဲ့လိုသတ်မှတ်လို့မရဘူ
းမှန်ပါဗျာ
အစမရှိဘူးလို့ပြောဘူးအဆုံးကလည်းမရှိဘူးလို့ပြောတာမဟုတ်ဘူ
းမှန်ပါဗျာ
မြတ်စွာဘုရားရဲ့အဆုံးဝါဒကဘာလို့ဆိုအကြောင်းရှိရင်အကျိုးဖြစ်နေမယ်အကြောင်းကုန်ရင်အကျိုးရသွားမယ်ဒါပဲဖရာဟောတာเนาะဣမတမိန်တတိဣရန်ဟောတိဒါရှိနေဒါရှိနေမှာပဲဖြစ်တယ်ဒီအကြောင်းတရားတွေရှိနေအကျိုးတရားတွေရှိနေမှာပဲဣမတဥပ္ပါရာဒီအကြောင်းတရားတွေဖြစ်ပေါ်လာခြင်းကြောင့်ဣရန်ဥပ္ပစတိဒီအကျိုးတရားတွေဖြစ်နေမှာပဲဣမတမိန်အတတိဣရန်နာဟောတိဒီအကြောင်းတရားမရှိတော့ဘူးဆိုရင်ဒီအကျိုးတရားလည်းမရှိနိုင်ဘူးဣမတနိရောဓဣရဏိရောစတိဒီအကြောင်းတရားချုပ်သွားလို့ရှိရင်ဒီအကျိုးတရားတွေလည်းချုပ်သွားမယ်ဆိုပါစို့ဥပမာတစ်ခုပြောမယ်ဆိုရင်အခုအလင်းလေးရနေတယ
်မှန်ပါဗျာ
အလင်းရနေတာဒီထဲမှာအမောင်းထဲမှာအလင်းရနေတာလျှက်စမိရှိနေလို့ရမှန်ပ
ါဗျာ
ဒီအလင်းလေးကိုလျှက်စမိကလှုပ်ပေးထားမှန
်ပါဗျာ
ဖန်တီးထားအဲ့လျှက်စမိပြတ်သွားတာနဲ့ဒီအလင်းကပြတ်သွားမှာ
မှန်ပါဗျ
ာအဲ့လျှက်စမိရှိနေတဲ့မြတ်အလင်းရှိနေမှာလျှက်စမိဟာအကြောင
်းမှန်ပါ
အဲ့ဒါကိုပြောတော့မြတ်စွာဘုရားဟောတာတော့အကြောင်းရှိနေအကျိုးရှိအကြောင်းမရှိတော့ဘူးဆိုရင်အကျိုးမရှိဘူးဆို
တော့
infinity ဝါရမဟုတ်ဘူးတရားဟာ
မှန်ပါဗျာမှန်ပါ
အစမရှိဆုံးရှိဒါမှားနေတယ်ပေါ့သူတို့ယူဆရင်မှားတယ်နော်